MVC လို့ခေါ်တဲ့ဒီနိုင်ငံသားစီစစ်ခံရမဲ့သူတွေအတွက်တပ်တေခံကပ်ပြားဟာမြန်မာနိုင်ငံသားမဟုတ်သေးတဲ့သူတွေအတွက်1982ခုနှစ်နိုင်ငံသားအဥပဒေအရပထမဆုံးနဲ့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါရတယ်။ဒါပေမဲ့လို့ MVC ကတ်လုံမဲ့ဆိုရင်တစ်ဖက်နိုင်ငံကိုပြန်ပို့လိုက်မယ်ဆိုပြီးရခိုင်ပြည်နယ်အတွင်းဝါဒဖြန့်ပြောဆိုတာတွေရှိနေတာကြောင့် MVC ကတ်ထုတ်ပေးတဲ့အပိုင်းမှာဒေသခံတွေပူးပေါင်းပါဝင်မှုအားနည်းနေတယ်လို့ဦးမြင့်ကျိုင်က VOA ကိုပြောပါရတယ်။လူဝင်မှုကြီးကြပ်ရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကို VOA သတင်းတောက်မတ်မေခကိုတိုင်တွေ့ဆုံမေးမြန်းထားပါရရှင်။
လက်ရှိရခိုင်ပြည်နယ်မှာခုနောက်ဆုံးထုတ်ပေးနေတဲ့နိုင်ငံသားစီစီကတ်တင်နဲ့ပတ်သက်ပြီးတော့ထုတ်ပေးနေတဲ့အခြေအနေလေးကိုသိပါရစေ
။ကောလာဟလတွေပြန့်ပွားနေတယ်။ဒီ MV ကတ်ကဒါတွေကဟိုဒီကတ်တွေလုတ်ပေးလို့ရှိရင်ဒါတွေကသူတို့တစ်ဖက်နိုင်ငံကိုပြန်ပို့မယ်။အဲဒါတွေကဟိုသူတို့တရားမဝင်တဲ့လူတွေကိုမှတ်ပုံတင်တယ်လို့သူတို့ကယူဆနေကြတယ်။အမှန်မှန်တော့မဟုတ်ဘူး။ဒါက1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားပြုဖို့အတွက်ကိုပထမဆုံးနဲ့နောက်ဆုံးခြေလှမ်းတက်လှမ်းပဲတချို့သောအဖွဲ့အစည်းတွေရပါတော့ဒါနဲ့ပတ်သက်ပြီးပြည်ပပအဝင်မဆောင်ရွက်ဖို့သူတို့စာတွေထုတ်ထားတွေရှိနေတယ်ဗျကျွန်တော်တို့ပြည်တော်စုဝင်ကြီးကိုယ်တိုင်လည်းဒီ National Verification Card ဆိုတာနိုင်ငံသားဖြစ်မှုအတွက်ကိုပထမဆုံးခြေလှမ်းနဲ့ဒါနောက်ဆုံးခြေလှမ်းဒီဟာမဖြစ်မနေကျွန်တော်တို့လုပ်ရမယ်ဆိုတာကိုပြောထားပါတယ
်ဆရာတို့ထုတ်ပေးရမယ့်ပမာဏနဲ့ဒီကတ်မှာဘယ်လိုခွင့်ရေးတွေရမလဲဆိုတာလေးလည်းသိပြကြည့်ဆရာ
လုံးဝမဲ့အရေးတော့ကဘလောက်လဲရှိလဲဆိုလို့ရှိရင်စက်သက်တကောင်စင်းခေါ်လို့လဲရတယ်ကျွန်တော်တို့ကောက်ကွက်မြေပုံရေးဆွဲခြင်းလုပ်ငန်းနဲ့အတူကောက်တဲ့စင်းမှာအဲ့ဒီစင်းကတသန်းနဲ့9000ရှိတယ်ဒီတသန်းနဲ့9000ကိုဘာကတ်မှမကင်ဘဲနဲ့ဝါပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုလို့ရှိရင်နောက်ထပ်ခိုးဝင်လာတဲ့လူတွေနဲ့ရောထွေးသွားနိုင်တယ်အဲ့လိုရောထွေးသွားနိုင်တာဖြစ်တဲ့အတွက်မဖြစ်မနေကပ်ပြားတစ်မျိုးမျိုးကင်ထားမှသာသူတို့ကမြန်မာနိုင်ငံထဲမှာတရားဝင်ရောက်ရှိနေတဲ့လူတွေဖြစ်တယ်သူတို့ကနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာသူတို့ရဲ့အမတန်အရေးကြီးတဲ့ရပိုင်နဲ့ရပိုင်ခွင့်အခွင့်အရေးဖြစ်ပါတယ်ဗ
ျဒီကတ်တွေကိုလာပြီးမထုတ်ခဲ့ဘူးဆိုရင်ဘလို့ပုံစံမျိုးတွေဆရာတို့အရေးယူဆောင်ရွက်သွားမလဲဒါမှမဟုတ်ဒီကတ်နဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေဆက်ပြီးတော့လုပ်သွားမလဲဆိုတာသိရစေ
အဲ့တော့ဒီလူတွေကိုကျွန်တော်တို့ကအဓိကတော့ဒါကျွန်တော်တို့ဒီမိုကရေစီအစိုးရလက်ထက်မှာတော့စီယုံတင်းတွင်းပြီးတော့သဘောပေါက်အောင်လုပ်ဖို့ပဲကျွန်တော်တို့ကတော့စီယုံတဲ့နည်းနဲ့ပဲဆောင်ရွက်ဖို့အစီအစဉ်ထားပါတယ်
အရင်ဆရာတို့လောက်ဝကကနေပြီးတော့ဒီ white cat တွေထုတ်ပေးခဲ့တာမျိုးရှိခဲ့ပေါ့နော်အဲ့တော့အဲ့ဒီ white cat တွေထုတ်ပေးလိုက်တဲ့လူတွေမှာဘလို့အကျိုးခံစားခွင့်နေခံစားခဲ့ရမျိုးရှိလဲ
အဲ့ဒီ white cat နဲ့လည်းနိုင်ငံသားဖြစ်တဲ့လူတွေလည်းတချို့လည်းဖြစ်သွားပြီးဖြစ်ပါတယ်နိုင်ငံသားဖြစ်တယ်ဆိုတာကတော့အဲဟိုကုမ္ပဏီမှာပြည်သားတစ်ခုသွားဖြတ်တယ်လို့ချက်ချင်းဖြတ်လိုက်လို့ရတာမဟုတ်ဘူးသူတို့ရဲ့1982ခုနှစ်နိုင်ငံသားဥပဒေရအကျိုးဝင်တဲ့အချက်တွေကိုဆက်ရတာဖြစ်တဲ့အတွက်အထိုက်လျောက်ကြာမြင့်တယ်
အခုလိုနိုင်ငံသားစီစီကတ်တွေလာပြီးတော့မထုတ်ရသေးတဲ့အခြေအနေကရောဘလို့အခြေအနေကြောင့်သူတို့ဘက်ကလာပြီးမထုတ်တာလဲသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုအားနေတာလားဆရာတို့ဘယ်လိုများသုံးသပ်လဲရှင
်ဒီဒေသခံအများစုကကျွန်တော်နဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိနေတာကိုကျွန်တော်တို့ကအတွင်းကြကြသိထားပါတယ်နိုင်ငံရေးလူမျိုးရေးဒီတချို့ဆိုလို့ရှိရင်အကြမ်းဖက်တဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်တဲ့လူတွေကနေချင်းချောက်မှုတွေကြောင့်နိုင်ငံရေးသွေးထိုးလှုပ်ဆောင်မှုတွေကြောင့်နောက်တစ်ခုကတော့တချို့နိုင်ငံတွေကနေပြီးတော့တရားမဝင်နိုင်ငံရေးအရာထောက်ပံ့တဲ့ငွေတွေနဲ့ပိတ်ဆို့တားဆီးမှုတွေကြောင့်သာမလုပ်တာပါ
လူမှုကြီးကြပ်ရေးဌာနအနေနဲ့ဒီလှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်နိုင်ဖို့အတွက်ထုတ်ပေးနေတဲ့ကတ်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့သူတွေပို့ပြီးနားလည်နိုင်ဖို့အတွက်ဘယ်လိုများရှင်းလင်းပြောကြားချင်ပါလဲရှင
်ဒီ MV ကတ်ကကျွန်တော်တို့နိုင်ငံအတွက်လည်းအရေးကြီးတယ်လို့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်မှာရှိနေတဲ့မွတ်စလင်အသံဝင်တွေအတွက်လည်းအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာအရေးကြီးလဲဆိုလို့ရှိရင်ကျွန်တော်ရဲ့လူချွေးအတွက်အမတန်အရေးကြီးပါတယ်ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေအတွက်ကလည်းဒီကတ်ကင်ထားမှသာနောက်တစ်ချိန်ဟလာအချိန်ဒီအမျိုးမျိုးကြောင့်လူကျွေးရဆစ်စစ်လာတဲ့အခါမှာဘာကတ်တစ်ခုမှမရှိဘူးဆိုလို့ရှိရင်ခိုးဝင်တဲ့လူအဖြစ်သတ်မှတ်ခံရပြီးတော့1948ခုနှစ်လူဝင်မှုကြီးကြပ်ရေးဥပဒေအရဆစ်ဆေးခံရတာတွေမေးမြန်းခံရတာတွေဥပဒေကြောင့်ရဆောင်ရွက်ရတာတွေဖြစ်သွားနိုင်ပါတယ်နောက်တစ်ခုကသူတို့အတွက်ဒီမြန်မာနိုင်ငံမှာစိတ်အေးချမ်းသာစွာနဲ့နိုင်ငံသားအခွင့်အရေးရဖို့အတွက်နိုင်ငံသားစစ်စစ်မှုခံယူပြီးတော့နိုင်ငံသားကရဖို့အတွက်ဒီကတ်ရှိပြီးမှသာလျှင်ကျွန်တော်တို့ကဒီဆက်ပြီးတော့လုပ်ငန်းဆောင်ရွက်မှာဖြစ်တဲ့အတွက်သူတို့အတွက်အမတန်နစ်နာသွားမှာဖြစ်တဲ့အတွက်ဒီကတ်ဟာမဖြစ်မနေရယူတဲ့ရှောက်ထားတဲ့ကတ်ဆိုတာပြောကြလို့ပါတယ်ဒါတက်ဆိုင်ရာပြည်နယ်ရဲ့လှုပ်ထုတ်လို့နီးဥရိယလွတ်လပ်စွာသွားလာခွင့်ရပါမယ်အဒီကတ်ရှိခြင်းအပြင်ဟာဖျားဘူးသွားတဲ့ဘာညာဆိုလို့ရှိရင်လည်းကျွန်တော်တို့တိုးရတဲ့ဖျားဘူးသွားတာဘာညာရပါမယ်ဒီ MV ကတ်ကင်ထားတဲ့လူတွေကိုအဲတဖက်နိုင်ငံကိုပြန်ပို့မယ်ဆိုတာလုံးဝမဟုတ်ကြောင်းကျွန်တော်အနေနဲ့သတင်းစကားပါပါ
NV ကထုတ်ပေးနေတဲ့လုပ်ငန်းစဉ်အရာတနိုင်ငံလုံးမှာတော့ကပ်ပေါင်း3000ထုတ်ပေးခဲ့ပြီလို့သိရပါတယ်။စမ်းသပ်တကောင်စီရင်ကောက်ခံတဲ့စီးရင်အရရခိုင်ပြည်နယ်တွင်နိုင်ငံသားစစ်စစ်ရေးမလုပ်ရသေးတဲ့မွတ်စလင်ဥယေ3000နီးပါးရှိရမှာအဲ့ဒီထက်ကလူဥယေ6000ပဲ NVC ကလာပြီးတော့ထုတ်ယူခဲ့ကြတယ်လို့လူဝေမှုကြီးကြပ်ရေးဌာနက VOE ကိုပြောခဲ့ပါတယ်ရှင်။